မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့အမေရိကန်ပြည်ထောင်စုကိုနှစ်ပတ်ကြာခီးစတင်မှာဖြစ်ပါတယ်။နှစ်ပေါင်း20ကျော်ကာလတည်းမှာပထမဦးဆုံးအကြိမ်လာရောက်မဲ့အမေရိကန်ခီးစဉ်တည်းမှာဂုံနူးဆောင်စုတွေလက်ခံရယူဖို့အမေရိကန်ဆိုးရတာဝန်ရှိသူတွေလွှတ်တော်ကိုယ်စားလှယ်တွေအပြင်အမေရိကန်နိုင်ငံရောက်မြန်မာနိုင်ငံသားတွေနဲ့ပါတွေ့ဆုံမှုရှိပါတယ်။မြန်မာအရေးကိုအကဲခတ်သူတွေကတော့ဒေါအောင်ဆန်းစုကြည်ရဲ့ဒီခီးစဉ်တည်းမှာမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့အရေးယူဒဏ်ခတ်မှုတွေကိုအမေရိကန်အစိုးရကထပ်ပြီးရှော့ပေါ်မှုတွေလှုပ်လာနိုင်တယ်လို့သုံးသပ်နေကြတာပါဒီကြောင့်ဖြစ်ဆုံကိုတော့မနနာချင်ရင်ဆက်ပြီးတော့ပြောပြပေးပါလားရှင
်နိုဘယ်ညဏ်ရဲ့ဆုရှင်ဒေါအောင်ဆန်းစုကြည်ဟာတနင်္ဂနွေနေ့ညနေမှာရန်ကုန်နိုင်ငံတကာလေဆိပ်ကနေအမေရိကန်ပြည်ထောင်စုကိုတီဂျီထိုင်းလေကြောင်းလိုင်းနဲ့ထွက်ခွာသွားပြီးဖြစ်ပါတယ်စက်တင်ဘာလ16ရက်နေ့ကနေအောက်တိုဘာလ3ရက်နေ့အထိသတင်းနှစ်ပတ်ကျော်ကြာမဲ့ဒီခီးစဉ်တွင်ဒေါအောင်ဆန်းစုကြည်နဲ့အတူသူ့ရဲ့ကိုရဲရာရှိဖြစ်တဲ့ဒေါက်တာတင်မအောင် NLD လွှတ်တော်ကိုယ်စားလှယ်ဦးစရာတော်နဲ့ NLD အဖွဲ့ဝင်ကိုဝင်းစောဦးတို့သုံးဦးလည်းလိုက်ပါသွားကြတယ်လို့ NLD ပြောရေးဆိုခွင့်ရှိသူဦးညံဝင်းကအတည်ပြုပြောဆိုပါတယ်
ကျွန်တော်တို့ကလင်းရင်က740လင်းရင်ထက်မယ်ဘန်ကောက်ခန်းစစ်ရှိတယ်ပြောတယ်ဒေါက်တာငယ်ငယ်ရဲ့ကိုဝင်းစောဦးရဲ့ကိုစရာတော်ရဲ့
ဒါပြင်အမေရိကန်ခီးစဉ်မတိုင်ခင်ရပ်ပိုင်းအတွင်းမှာလည်းဒီခီးစဉ်အတွက်ကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်နေရတာကြောင့်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ဗီဂျင်းနံဘီယာပါဝင်တခြားဧည့်သည်တော်တော်များများနဲ့လည်းတွေ့ဆုံနိုင်ခြင်းမရှိဘူးလို့ဦးညံဝင်းကပြောပြပါရတယ်။ဒီခီးစဉ်ဟာဆိုရင်မြန်မာနိုင်ငံမှာရှစ်လေးလုံးအရေးတော်ပုံကြီးဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းဒီမိုကရေစီရဲ့ကြိုးပမ်းမှုတွေကြောင့်မလို့ဆယ်စုနှစ်တခုကျော်ကြာနေရင်အကျယ်ကျုပ်ကြခံခဲ့ရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့ပထမဦးဆုံးအကြိမ်အမေရိကန်ပြည်ထောင်စုကိုလာရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။မြန်မာနိုင်ငံအတွက်သူ့ရဲ့ကိုကျိုးစွန့်နှစ်နာခံကြိုးပမ်းမှုတွေကြောင့်မို့လို့လဲအမေရိကန်ကွန်ဂရက်လွှတ်တော်ကနေအယက်သားတွေကိုချီးမြှင့်တဲ့အမြင့်ဆုံးသောဂုံဒူးဆောင်ရွှေတဆိပ်စုအပါအဝင်အေရှားဆိုဆိုက်တီကချီးမြှင့်မဲ့ဂုံဒူးဆောင်စု Atlantis Council ရဲ့ကမ္ဘာနိုင်ငံသားစုတွေကိုဒီခီးစဉ်တွင်လက်ခံရယူသွားမှာဖြစ်ပါတယ်။ဒါပြင်သမ္မတဘရက်အိုဘားမားအပါအဝင်အစိုးရတာဝန်ရှိသူတွေလွှတ်တော်အမတ်တွေပြင်မြမအရေးလှူရှားသူတွေနဲ့ပါတွေ့ဆုံဖို့စီစဉ်ထားပြီးတော့ရေဟာဗတ်နဲ့ကန်တကီပြည်နယ်လူးဝစ်ဗီတက္ကသိုလ်တွေကိုတွားရောက်စကားပြောဖို့လည်းရှိပါတယ်။နိုဘယ်ညဏ်ရဲ့ဆုရှင်ဒေါအောင်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်နဲ့မရှိမနှောင်းဆိုသလိုပဲမြန်မာသမ္မတဦးသိန်းစိန်ကလည်းနယူးယောက်မြို့ကကုလသမဂ္ဂရုံးချုပ်မှာကျင်းပမယ့်အထွေထွေညီလာခံကြီးကိုတက်ရောက်ဖို့အတွက်အမေရိကန်ပြည်ထောင်စုကိုရောက်လာဖို့ရှိနေပါတယ်။မြမရေအကဲခတ်သူတွေကတော့သမ္မတဦးသိန်းစိန်နဲ့ဒေါအောင်ဆန်းစုကြည်ရဲ့ဆက်ဆံရေးမှာအပြန်အလှန်အကျိုးပြုနိုင်တာတွေရှိတယ်လို့သုံးသပ်ကြသလိုဒီခီးစဉ်တွင်မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေပါဝင်ရခိုင်ပြည်နယ်ကအကြမ်းဖက်မှုပဋိပက္ခတွေကချင်ပြည်နယ်ရင်းကတိုက်ပွဲတွေနဲ့ပတ်သက်ပြီးဆွေးနွေးမေးမြန်းတာတွေရှိနိုင်တယ်လို့လည်းခန့်မှန်းသုံးသပ်ကြပါတယ်။ဩစတြေးလျနိုင်ငံမက်ကွာရီတက္ကသိုလ်ကပါမောက်ခရှောင်းတန်နယ်ကတော့
One of the really good things about San Sain is that he's only going to be there for a term. He's got a view very much on his legacy about.
ဦးသိန်းစိန်ရဲ့ပတ်သက်လို့ကောင်းတဲ့အချက်တစ်ခုအနေနဲ့ကတော့သူဟာယာဒူးတတန်တစ်ခုပဲရှိမဲ့သူဖြစ်ပါတယ်။သူ့အနေနဲ့မြန်မာနိုင်ငံကိုလမ်းကြောင်းမှန်ပေါ်ရောက်အောင်ဆောင်ကျဉ်ပေးမဲ့အမွေအနှစ်မျိုးချန်ရစ်ခဲ့လို့တဲ့ကြီးကြီးမားမားအမြင်မျိုးရှိနေပါတယ်။တနည်းပြောရရင်ဒေါအောင်ဆန်းစုကြည်ကသူ့အတွက်တော့တော်တော်လေးတန်ဖိုးရှိတဲ့အရာတစ်ခုပါ။ဘာကြောင့်လဲဆိုတော့ဒေါအောင်ဆန်းစုကြည်ဟာအမခန်းလောက်အောင်ရေပန်းစားသူတယောက်ဖြစ်တာမို့ဘယ်သူမှမလုံနိုင်တဲ့အလုပ်တစ်ခုဖြစ်တဲ့မြန်မာနိုင်ငံကိုကမ္ဘာလယ်မှာထင်ပေါ်လာအောင်လုပ်နိုင်လို့ပဲဖြစ်ပါတယ်
။ဒါပြင်ခေါင်းဆောင်နှစ်ဦးစလုံးရဲ့ဒီခီးစဉ်တွင်အမေရိကန်ဆိုးရအနေနဲ့မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ရေယူဒဏ်ခတ်မှုတွေထပ်မံလျှော့ပေါ်မှုကိုကြီးညာကောင်းကြီးညာနိုင်တယ်လို့လည်းမစ္စတာတာနဲကသုံးသပ်ခဲ့ပါတယ်။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ဟာပြီးခဲ့တဲ့ဂျွန်လာတုန်းကလည်းပထမဦးဆုံးအချိန်ဥရောပ၅နိုင်ငံခီးစဉ်တွားရောက်ခဲ့ပြီးတော့အဲ့ဒီခီးစဉ်တွင်1992ခုနှစ်ကသူ့ကိုချီးမြှင့်ခဲ့တဲ့နိုဘယ်ညဏ်ရဲ့ဆုကိုနော်ဝေးနိုင်ငံအော့စလိုမြို့တော်မှာလက်ခံရယူခဲ့သလိုအင်္ဂလန်ကပေးအပ်တဲ့ဒေါက်တာဘွဲ့နဲ့ပြင်သစ်ကပေးအပ်တဲ့မြို့တော်ဝန်ဆုတွေကိုလည်းလက်ခံရယူခဲ့ပါတယ်ရှင်